မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဗဟိုပန်ရဲ့ကြံတွယ်မှုတိုင်းပြည်စည်းပွားရေးကြာဆင်းစေသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ကျေကျော်လာ16ရက်နေ့စွဲနဲ့ထုတ်ပြန်တဲ့စစ်ကောင်စီလက်အောက်မြန်မာနိုင်ငံတော်ဗိုလ်ဘဏ်ရဲ့ဘဏ်အသီးသီးအတွက်ညွှန်ကြားလှော်ကြောင်းဘဏ်တွေစီးပွားရေးလုပ်ငန်းတွေတွင်မကဘဏ်စင်းရှိတဲ့သာမန်ပြည်သူတွေကြားမှာပါအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေခဲ့ပါတယ်။ငွေသားစီမံခန့်ခွဲမှုကောင်းမွန်စေရန်နှင့် Digital Payment များဖြင့်ဆောင်ရွက်ရန်ကိစ္စလို့ခေါင်းစဉ်တတ်ထားတဲ့အဲ့ဒီညွှန်ကြားလှော်ကြောင်းဘဏ်တွေကနေငွေသားထုတ်ယူမှုပိုပြီးခက်ခဲစေမှာဖြစ်လို့စီးပွားရေးသမားတွေရောပြည်သူတွေပါအတော်လေးစိတ်အနှောက်အယှက်ဖြစ်သွားကြတာပါ။ဘိုလ်ဘဏ်ရဲ့ညွှန်ကြားချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီညွှန်ကြားချက်တွေဟာဘဏ်တွေနဲ့ငွေကြေးအနှံသူတွေကြားသဘောတူညီထားကြတဲ့ပဒိညာတွေနဲ့ရောကိုက်ညီမှုရှိပါရဲ့လား။ဘိုလ်ဘဏ်ရဲ့အဲ့ဒီညွှန်ကြားချက်ကြောင့်လက်တွေ့ငွေကြေးကဏ္ဍနဲ့စီးပွားရေးကဏ္ဍမှာဘလို့သက်ရောက်မှုတွေဖြစ်ပေါ်နေသလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။
ဗဟိုဘဏ်ရဲ့ညွှန်ကြားချက်ထဲမှာဘဏ်နဲ့ငွေကြေးအနှံထားတဲ့ပြည်သူတွေကိစ္စအဓိကပါဝင်ပါတယ်။ညွှန်ကြားချက်ဤတန်းမှာဘဏ်တွေအနေနဲ့ငွေစုဘဏ်အငွေတွေအချိန်ပိုင်းအငွေတွေနဲ့ပတ်သက်ပြီးမိမိတို့ရဲ့ customers တွေကိုဝန်ဆောင်မှုပေးရမှာအဲ့ဒီအငွေတွေဟာချက်ချင်းပေးရမယ်စည်ရင်းရှင်အငွေသဘောမျိုးဖြစ်နေတာကြောင့်ငွေစုဘဏ်နဲ့အချိန်ပိုင်းအငွေတွေရဲ့ရည်ရွယ်ချက်ကိုအကောင့်ထဲမပေါ်နိုင်တဲ့အပြင်မိမိတို့ဘဏ်ရဲ့ငွေကြေးလွယ်ကူမှုနဲ့Assets and Liabilities Management ထိန်းကျောက်မှုအားနည်းတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်အဲ့ဒီငွေစုဘဏ်စည်ရင်း Saving Account ကနေငွေလာထုတ်ရင်စည်ရင်းရှင်အငွေ Current Account တွေလိုချက်ချင်းထုတ်ပေးခြင်းမပြုဖို့အဲ့ဒီငွေစုဘဏ်စည်ရင်းတဲ့ကငွေတွေကိုအတိုင်းအတာပမာဏတစ်ခုသတ်မှတ်ပြီး Current Account တဲ့ကိုပြောင်းထည့်အဲ့ဒီ Current Account တဲ့ကမှတစ်ပတ်ကိုတစ်ချိန် ATM ကနေဖြစ်စေအချားပေးတွေ wallet တွေနဲ့ချိတ်ဆက်ဆောင်ရွက်ပေးဖို့အချိန်ပိုင်းအငွေတွေနဲ့ပတ်သက်လို့ကတော့သူ့တက်တန်းစီရောက်မှသာငွေထုတ်ပေးဖို့ဆိုပြီးဖော်ပြထားပါတယ်လိုရင်းအတိတ်ပဲကတော့ saving account နဲ့ time deposit တွေကို ATM ကနေဖြစ်စေဘဏ်စာအုပ်နဲ့ဖြစ်စေငွေဆက်ကူထုတ်မပေးဖို့ညွှန်ကြားလိုက်တာပါပဲလက်ရှိဘဏ်တွေမှာငွေကြေးအနှံထားတဲ့တန်းနဲ့ချီတဲ့ပြည်သူအများစုကြီးဟာငွေစုဘဏ်စာအုပ်လို့ခေါ်တဲ့ saving account တွေဖွင့်လှစ်ထားတာမို့ဗဟိုဘဏ်ရဲ့အဲ့ဒီညွှန်ကြားချက်ရိုက်ခတ်မှုကြီးမားကျယ်ပြန့်တာဖြစ်ပါတယ်။ဒီနေရာမှာဗဟိုဘဏ်ရဲ့ညွှန်ကြားချက်ဟာပြည်သူတွေကဘဏ်တွေမှာငွေကြေးအနှံပြီးဖွင့်လှစ်ထားတဲ့ account တွေရဲ့ customer နဲ့ဘဏ်သဘောတူညီချက်ပဒိန်းညင်တနည်းအားဖြင့်စည်းမျဉ်းစည်းကမ်းနဲ့ကိုင်းညီပါရဲ့လားဆိုတာအရင်ကြည့်ဖို့လိုပါတယ
်ပြည်သူတွေဟာဘဏ်တွေမှာငွေကြေးအနှံပြီးအကောင့်ဖွင့်တဲ့အခါဘယ်လိုအကောင့်အမျိုးအစားကိုဖွင့်မလဲအဲ့ဒီအကောင့်အမျိုးအစားမှာဘယ်လိုစည်းကမ်းချက်တွေပါပြီးကိုကဘာတွေအကျိုးခံစားခွင့်ရှိမလဲဆိုတာလက်ကမ်းစာဆောင်လေးတွေနဲ့အသိပေးလေးရှိပါတယ်ဒါတွေမကဘဏ်တွေရဲ့ website တွေမှာဝင်ကြည့်လို့လည်းရပါတယ်နမူနာအားဖြင့်ကမ္ဘောဇားဘဏ်ရဲ့ website ဖော်ပြချက်အရငွေစုဘဏ်စာအုပ် saving account ဖွင့်တင်သူတွေအနေနဲ့ကနဦးအငွေအနည်းဆုံးကျပ်1800မှာဖြစ်ပြီးဘန်စာအုပ်ထဲမှာလက်ကျန်အနည်းဆုံးကျပ်1000ကျန်ရမယ်လို့ဖော်ပြထားပါတယ်။အတုံးလုံးတစ်နှစ်900ခန့်လုံးရမှာဖြစ်ပြီးငွေသွင်းတာကိုကန့်သတ်ချက်မရှိအချိန်ချင်းသွင်းနိုင်ပေမဲ့ငွေထုတ်ယူတာကိုတော့တစ်ပတ်ကိုတစ်ချိန်ငွေပမာဏကန့်သတ်ချက်မရှိထုတ်ယူနိုင်တယ်လို့ဆိုထားပါတယ်။ဒါရင်မကအရင်ပုံမှန်အခြေအနေတွေတုန်းကအဲ့ဒီငွေစင်းကိုဘန်ကနဲ့ချိတ်ဆက်ပြီး ADN set တွေမှာတစ်နှစ်ကိုအများဆုံးကျပ်10000အထိရဲ့အကန့်အသတ်မရှိထုတ်ယူနိုင်ခဲ့တာပ
ါ time deposit စည်ရင်းတည်အငွေကတော့ကိုက6လတစ်နှစ်အပ်ထားရင်အဲ့ဒီအချိန်ရောက်ရင်အငွေရောအတိုးကိုပါထုတ်ယူနိုင်တယ်လို့အဲ့ဒီအချိန်မစေဘဲဘယ်အချိန်မှမဆိုအချိန်မရွေးငွေတွေပြန်ထုတ်ယူနိုင်တယ်ဒါပေမဲ့သတ်မှတ်ကာလမပြည့်ရင်အတိုးတော့မရဘူးလို့ဆိုထားပါတယ်တကယ်တော့ဘဏ်တွေမှာငွေကြေးအနှံထားတဲ့အကောင့်အမျိုးအစားအားလုံးဟာရနိုင်တဲ့အတိုးနှုန်း၊ရာခိုင်နှုန်းအတိုးပေးတဲ့ပုံစံကွဲပြားတာကလွဲပြီးကိုယ်ငွေကိုပြန်ထုတ်တာကိုတော့ပမာဏအကန့်အသတ်မရှိအချိန်မရွေးထုတ်ယူလို့ရနိုင်တာကြီးပါ။ဒါဒီမကကိုယ့်အကောင့်ကိုကိုပြန်ပိတ်သိမ်းနေဆိုရင်လေသွင်းထားသမျှအားလုံးတစ်ချိန်နဲ့ပြန်ထုတ်လို့ရပါတယ်။ ဒါဟာ customer တွေနဲ့ဘန်တွေကြောင့်သဘောတူညီပြီးအတိအလင်းထုတ်ပြန်ထားတဲ့ဗရင်ငင်စီကံဖြစ်တယ်လို့အဲ့ဒီဗရင်ငင်ကြောင့်ပဲပြည်သူတွေဟာဘန်တွေမှာငွေကြေးအနှံကြတာဖြစ်ပါတယ်။နှစ်ဦးသဘောတူစီမင်းစီကံတွေဖြစ်တာကြောင့် customer တွေဘက်ကရောဘန်တွေဘက်ကပါအဲ့ဒီစီမင်းစီကံတွေလိုက်နာဖို့လိုပါတယ်။အခုတော့ဗဟိုဘန်ဟာ customer ပြည်သူတွေနဲ့ဘန်တွေကြားထားရှိတဲ့ဗရင်ငင်တွေချိုးဖောက်ဖို့အထားတဲ့ငွေတွေပြန်ထုတ်မပေးဖို့ဘန်တွေကိုပြောင်ပြောင်တင်းတင်းညွှန်ကြားလိုက်တဲ့သဘောတက်ရောက်နေတာတွေ့ရပါတယ်။ဒါဟာဒီမိုကရေစီနဲ့ဈေးကွက်စီးပွားရေးစနစ်ရှိတဲ့နိုင်ငံတွေမှာဆိုတန်းနဲ့ချီတဲ့ customer တွေဟာဘန်တွေကိုတရားစွဲကိုယ့်ငွေကိုပြန်ရဖို့တွေမကရော်ကြေးတွေပါပေးဖို့တောင်းဆိုနိုင်တဲ့အနေအထားမျိုးပါ။ဗဟိုဘန်ရဲ့ညွှန်ကြားချက်ဟာအဲ့လောက်မကသေးပါဘူး။ညွှန်ကြားချက်နံပါတ်1အပိုက်ကငယ်မှာအစိုးရတင်တာအောင်သူတွေအတွက်ဘန်တွေကနေငွေသားထုတ်မပေးပဲဘန်အကောင့်တွေကိုစရင်းလွှဲပြောင်းပေးတာချက်လက်မှတ်နဲ့ပဲထုတ်ပေးပါလို့ဆိုထားပါတယ်ဒီအခြေအနေကြောင့်လက်ရှိအစိုးရတင်တာအောင်ပြီးလန်ဒရာဆေးရုံကျောင်းအပောင်ဝင်တိဆောက်ရေးလုပ်တဲ့သူတွေဟာကုန်ကျန်းနဲ့လုံအားကတွေပေးချေဖို့ဘန်တွေကနေငွေသားထုတ်ယူမရတာကြောင့်အကြီးအကျယ်အခက်အခဲကြုံနေရပါပြီဒါရင်မကကုမ္ပဏီတွေလုပ်ငန်းတွေကိုလည်းမဖြစ်မနေကိစ္စမှာအပကျန်းနာတွေကိုငွေသားထုတ်မပေးပဲဘန်စီရင်လွှဲပြောင်းမှု digital payment တွေနဲ့ပဲပေးဖို့ကုန်ပစ္စည်းရောင်းချတဲ့ store ဆိုင်ကြီးတွေနဲ့လုပ်ငန်းတွေကိုလည်းတစ်လအတွင်းရောင်းချရငွေရဲ့90ရာခိုင်နှုန်းအောက်ကိုပဲငွေသားထုတ်ပေးဖို့ညွှန်ကြားထားတာတွေ့ရပါတယ
်လက်ရှိဘိုဘန်ရဲ့ဘန်ဆိုင်ရာငွေကြေးကဏ္ဍဆိုင်ရာကင်တွယ်ပုံတွေကိုကြည့်ရင်စစ်ကောင်စီလက်ထက်မှာဘန်တွေမပြိုလဲစေရဆိုတဲ့ရည်မှန်းချက်တစ်ခုအတွက် customer ပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေဘန်နဲ့အလုပ်လုပ်နေသူတွေရဲ့ရပိုင်ခွင့်အမျိုးမျိုးချိုးဖောက်နေတဲ့သဘောမြင်တွေ့နေရပါတယ်။ဒီလိုကင်တွယ်မှုကြောင့်ငွေကြေးနဲ့စီးပွားရေးကဏ္ဍအဲ့ဒါနဲ့ဆက်နွယ်တဲ့အခြားသောကဏ္ဍအသီးသီးကိုဆိုးကျိုးတွေရပ်ခတ်နေပြီးဘန်နေအပေါ်ပြည်သူတွေရဲ့ယုံကြည်မှုကလည်းတစ်နေ့ထက်တစ်နေ့ပိုပိုပြီးကျဆင်းလာနေတာတွေ့မြင်ကြရပါတယ်။ဒီလိုချိန်ဒီအောက်မှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆရာနိုင်သမီးနောက်ပိုင်းကျဆင်းသွားတဲ့နိုင်ငံစီးပွားရေးပြန်လည်နလန်ထူမဲ့အရေးလက္ခဏာမျိုးကိုတော့မမြင်မတွေ့ရသေးကြောင်းပါ